ုင်ငံရေးအတိုင်းအဝိုင်းမှာအမေကမွေးထောင်ကကျွေးဆိုတဲ့စကားတစ်ခုရှိပါတယ်။အမေကမွေးထောင်ကကျွေးဆိုတဲ့အတိုင်းဘသူဖြစ်နိုင်လဲလို့မေးလိုက်ရင်သူ့ကိုမသိသူအတော်ရှားပါလိမ့်မယ်။ထောင်နဲ့တကြွန်းချမှတ်ခံခဲ့ရကမတည်ပဲပြန်လွတ်မြောက်လာလို့သူ့ကိုကျွန်းပြန်ကြီးလို့လည်းခေါ်ကြပါတယ်။သူကတော့ကိုအောင်မျိုးစန်းခေါ်စာကလေးဖြစ်ပါတယ်။အချင်းကျနေစဉ်ထောင်ကန်းအတွင်းစာကလေးတစ်ကောင်ပြုတ်ကျခဲ့တာကိုကောက်ယူမွေးခဲ့ရကနိုင်ငံရေးအချင်းပေါ်တွေကသူ့ကိုစာကလေးလို့အမည်ပေးခဲ့တာပါခအေးပြုံးတဲ့သူ့မျက်နှာကလောကရန်အတွေ့အကြုံကိုရင့်ကျက်ပြီးသားဆိုတာသိနိုင်ပါတယ်ပြည်မျိုးစက်မှုလက်မှုတမွေးကြောင်းမှာစက်ပြင်ဘာသာရက်နဲ့ GTI နောက်ဆုံးနှစ်မှာပညာတင်ကြားနေစဉ်တိုင်းပြည်မှာအပြောင်းလဲဖြစ်ခဲ့ပါတော့တယ်1988ခုနှစ်ဇွန်လ22ရက်နေ့ကဖြစ်ပွားခဲ့တဲ့မြေနီကုန်းအရေးခင်းကြောင့်တနိုင်ငံလုံးကျောင်းတွေပိတ်လိုက်ပါတော့တယ်ဇွန်လကုန်မှာတော့ကိုအောင်မျိုးစန်းတယောက်မွေးရက်မြေရန်ကုန်ကိုပြန်လာခဲ့ရပါတယ်အဲ့ဒီနောက်ကျောင်းဆက်မတက်တော့ပဲရှစ်လေးလုံးအရေးတော်ပုံဆန္ဒပြပွဲတွေမှာကျောင်းသားတွေနဲ့အတူပါဝင်ခဲ့ပါတော့တယ
်ပထမဆုံးကတော့နိုင်ငံရေးနဲ့ဝင်ရောက်လာတဲ့အနေအထားကတော့ကျောင်းသားတွေကိုနဲ့နဲ့စီးရဲရိုက်တယ်ပြူတယ်မခံကျင်စိတ်နဲ့ဝင်လာတာပေါ့လေဒါနဲ့နောက်ပိုင်းကျတော့ဖန်စာရီဖတ်တယ်ဖန်တပြေးပြေးနိုင်ငံရေးနဲ့ပါဝင်တဲ့လုံးတဲ့ရဲချက်တခုအနေနဲ့ထားတော့ဒါကိုဆက်လုပ်ရခဲ့တာပေါ့
1988အရေးခင်ပြီးနိုင်ငံရေးလှုပ်ရှားသူအများအပြားထောင်ထဲရောက်တောထဲရောက်ဖြစ်ခဲ့ပါတယ်1990ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့ပေမဲ့စစ်တပ်ကအာဏာလွှဲမပေးခဲ့ပါဘူး1992ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာဒေါ်အောင်ဆန်းစုကြည်ကိုကမ္ဘာညီငြိမ်းရေးနိုဘယ်ဆုချီးမြှင့်လိုက်ပါတယ်ဝမ်းသာကြတဲ့ကျောင်းသားတွေရန်ကုန်တက္ကသိုလ်မှာထောက်ခံပွဲတွေပြုလုပ်ခဲ့ကြပါတယ်ထောက်ခံဆန္ဒပြမှုကြောင့်ကိုအောင်မျိုးစန်းလဲဖန်ခံခဲ့ရပါတယ်1992ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာဖြစ်ခဲ့တာကြောင့်အဲ့ဒီလှုပ်ရှားမှုကိုတန်းတီအမှုလို့နိုင်ငံရေးအသိုင်းအဝိုင်းမှာခေါ်ကြပါတယ
်91ရောက်တော့ UND ဒိုဘယ်ငင်းငိုင်းနဲ့ပတ်သက်ပြီးစုရတဲ့ခါကျတော့စုပြီးတော့တိုင်ပင်ကြတယ်မလုပ်ကြရင်ကောင်းမလဲအဲ့ဒီအတွက်ကျောင်းနဲ့ဆန္ဒပြမှုဘယ်လိုပါဝင်မလဲဆိုတာမျိုးတွေစဉ်းစားရတယ်စဉ်းစားနေကျောင်းနဲ့ဖြစ်တဲ့ခါကျတော့ပြင်လူငယ်တယောက်အနေနဲ့ပါဝင်ပြီးပူပေါင်းပြီးဆောင်ရွက်တာမျိုးဒီအဲ့ရနေမှာ91ဒီဇင်ဘာ17ရက်နေ့ညမှာပဲအိမ်မှာလာဖမ်းသွား
အဲ့ဒီခက်ကအရေးပေါ်စီမံချက်ပုံမှန်9ညနဲ့အင်းစိန်ထောင်မှာ1012နှစ်ကြာခဲ့ပါတယ်စစ်ကြောရေးစခန်းနဲ့အကျဉ်းထောင်နဲ့နေရစဉ်ကာလတွေမှာအခြားနိုင်ငံရေးအကျဉ်းသားတွေလိုပြင်းပြင်းထန်ထန်နှိပ်စက်ခံခဲ့ရတာတော့မရှိဘူးလို့ကိုအောင်မျိုးစန်းကပြောပါတယ်ထောင်တွင်း9နှစ်နေပါနေခဲ့ရပြီးနောက်တက္ကရာ2000ပြည့်နှစ်မှာတော့သူပြန်လွတ်လာပါတယ်အဲ့ဒီနောက်ထောင်မကြခင်အဖွဲ့ဝင်ဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တာဝန်တွေကိုထမ်းဆောင်ခဲ့ပါတယ်2004ခုနှစ်မှာတော့ပြည်ပအဖွဲ့အစည်းတစ်ခုကပို့လိုက်တဲ့တက်မတော်သူပေးစာဆိုရာနဲ့ပတ်သက်ပြီးစာပေးစာယူပြုလုပ်မှုနဲ့ကော်မျိုးစန်းဒုတိယအကြိမ်ဖမ်းဆီးခံရပါတော့တယ်တက်မတော်ကိုပြုတ်ကွဲအောင်ပြုလုပ်မှုအကြီးညိုပြအောင်ပြုလုပ်မှုနဲ့စစ်ခုံရုံးတရားသူကြီးတွေကသူ့ကိုထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့တာပ
ါတက်မတော်သူပေးစာဆိုရင်ပတ်သက်ပြီးတော့တငင်းတယောက်ယူလာတယ်ယူလာတဲ့အခါကျတော့အဲ့စာကိုဖြန့်ဖို့အတွက်လုပ်တယ်လွတ်တဲ့ကကြတော့ယူလာတဲ့အချိန်မှာပဲဘာလုပ်လဲဆိုတော့အဲ့အိမ်ကယူလာပြီးဆင်းလာစာအုပ်ကြရက်ညက်တယ်။ဒါစာအုပ်ရက်ညက်ပြီးကားပေါ်အတက်မှာစာနဲ့ပတ်သက်တဲ့တယောက်ကဆရာကလိုက်ပို့။ဒါပေမဲ့သူ့ဆိုင်ကပါဆင်းရင်တစ်ဖက်ကားလမ်းကိုကြည့်လဲကြည့်လိုက်ကော၄-၅-၆ယောက်ပြုံးရက်နေ။ရက်နေကကြအချိန်တွေတော့မကောင်းဆိုပြီးတော့ကားပေါ်ဖမ်းတက်တဲ့အချိန်မှာသူကဆွဲချ။အဲ့စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖမ်းတယ်။ရှေ့နေ၅ဝန်းတောင်းတယ်။တောင်းတဲ့ကကြအပြည့်ရှေ့နေ၅ဝန်းမပေးဘူး။သူတို့အစိုးရရှေ့နေပဲပြေးမယ်ဆိုပြီးတော့အစိုးရရှေ့နေပဲပြေးခဲ့တယ်အဓိကတက်မတော်လို့ပြုတ်ဝဲအောင်လုပ်တယ်ဆိုပြီးတော့အကြီးညိုပြက်စီမှုနဲ့အရေးပေါ်အုံပုံမှန်တက်ပြီးတော့ဖန်စီထောင်ကြပဲ
အင်းစိန်ထောင်တဲ့တာယာရီထောင်ဟာသူ့အတွက်ပြန်လမ်းမရှိတော့တဲ့အိမ်လိုဖြစ်ခဲ့ပါတယ်တမရဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကြောင့်နိုင်ငံရေးအကျဉ်းသားတွေကိုလုံငင်းချမ်းသာခွင့်ပေးခဲ့ရာက2012ခုနှစ်မှာတော့ကိုအောင်မျိုးစန်းတယောက်တကြွပြန်ဖြစ်ခဲ့ပါတယ်ဒုတိယအကြိမ်ထောင်ကျနေစဉ်သူ့ရဲ့တဦးတည်းသောအမကွယ်လွန်ခဲ့ပြီးအမွေဆိုင်အိမ်လဲမရှိတော့ပါဘူးသူ့ရဲ့အမကအိမ်ကိုရောင်းချခဲ့တာကြောက်လို့ဆိုပါတယ်နိုင်ငံရေးလို့ဖို့ကင်ဘတ်တယောက်ကသူ့ကိုနေစရာပေးထားတာကြောက်ဒီနေ့အထိနိုင်ငံရေးဆက်လုပ်ခွင့်ရနေသေးတာပါအခုဆိုသူ့အသက်40ကျော်နေပါပြီဒီမိုကရေစီခီးကျန်းကြီးမှာသူ့ဘဝကိုနှစ်မြုပ်ခဲ့ရကနှစ်ပေါင်း18နှစ်ထောင်ထဲနေခဲ့ရပြီးပါပြီဒါပေမဲ့သူယုံကြည်တဲ့ခေါင်းဆောင်တယောက်ဒီမိုကရေစီအောင်ပန်းမစွတ်ခူးသေးတဲ့အချိန်ထိသူလဲနိုင်ငံရေးလှုပ်ရှားမှုကိုဘယ်တော့မှစွန့်လွတ်မှာမဟုတ်ဘူးလို့ပြောပါတယ်နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့ဒ democracy အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နိုင်ငံရေးလှိလာစောင့်ကြည့်သူအချို့ကဝေဖန်တာတွေရှိနေပါတယ်။ကျောင်းသားအလုံသမားအရေးတွေမှာတမရဦးသိန်းစင်အစိုးရအဖွဲ့ရဲ့ကင်တွယ်ဖြည့်ရှင်းပုံတွေဟာနောက်ကျောင်းပြန်တဲ့အရေးလက္ခဏာတွေမြင်တွေ့နေရဆဲဖြစ်တယ်လို့လက်ရှိနိုင်ငံရေးအခြေအနေတွေကိုကော်မျိုးဆန့်ကသုံးသပ်ပါတယ
်။လှုပ်လှုပ်နေတဲ့လွတ်ရက်တွေနောက်ကျောင်းပြန်ခြင်းတဲ့အနေအထားမျိုးတွေရင်းလက္ခဏာတွေတွေ့ရတာရှိတယ်။ကျောင်းသားအရေးခင်းလို့အလုံသမားဥစ္စာတို့ဘာလို့တကယ်တမ်းပြန်စဉ်းစားမယ်ဆိုရင်ဘာလို့လက်သက်ညီကိစ္စတွေပေါ်လာတယ်။ဒါတွေကငကိုတော့သူတို့လုပ်ခဲ့တဲ့အာဏာရှင်လက်ထက်မှာလုပ်ခဲ့တဲ့လုပ်ရတွေကအခုချိန်မှာပြန်ပြီးလုပ်လာတယ်။ဒါအဲဒီဥစ္စာတွေကြီးကြီးရဲနောက်ကျောင်းပြန်မလဲနိုင်ဘူးလို့တော့ပြောလို့မရအောင
်။ကော်မျိုးဆန့်ရဲ့ဘဝမှာဆွေမျိုးရင်းချာဆိုတာတယောက်မှမရှိတော့ပါဘူး။အလွန်ညံ့နွမ်းနေတဲ့ကြောပိုးကြီးတစ်လုံးနဲ့အယောင်ပြောက်လူနီးပါးဖြစ်နေတဲ့အင်ကြီးအဖြူကသူနေ့စဉ်အသက်ရှင်ရတဲ့ဘဝခက်ခဲလုံးနေတယ်ဆိုတာဖော်ပြနေတာပါ။သူ့ဘဝခက်ခဲတာကိုလည်းသူကဝန်ခံပါတယ်။ခက်ခဲကြမ်းတဲ့ဘဝကိုဖျက်ဆီးနေရပါမယ်။နိုင်ငံရေးကိုမစွန့်လွှတ်နိုင်တာယုံကြည်ချက်တွေကြောင့်လား၊နာကျင်ချက်တွေကြောင့်လားဆိုတာတော့သူပဲသိမှာပါခင်ဗျာ။